တော်ရရှင်များရှင်ကျမကစုမမမနေ့ပြန်နိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးနိုင်ငံတဝန်းကျင်းပတော့မှာဖြစ်ပါတယ်ဒီတော့မနေ့ပြန်ကျင်းပမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲစောင့်ကြည့်သူတွေကိုယ်တိုင်လောင်းနေနိုင်ငံရေးပါတီတွေစေနာဝန်ထမ်းတွေမဲဆန္ဒရှင်ပြည်သူတွေဘက်ကဘာတွေချုပ်တင်ပြင်ဆင်ထားတင်ပါတယ်လဲဘလို့ချက်တွေကိုအဓိကထားစောင့်ကြည့်လေ့လာကြမှာလဲဆိုတာကိုစူးစီးတင်ပြပေးချင်ပါတယ်မနေ့ပြန်တနင်္ဂနွေနေ့နိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာအစိုးရအုပ်ချုပ်သူလွှတ်တော်အပြောင်းအလဲအတွက်ဆန္ဒမဲပေးခွင့်ရှိတဲ့အသက်18နှစ်နဲ့အထက်နိုင်ငံသူနိုင်ငံသားတွေဟာမိမိတို့ကြိုက်နှစ်သက်တဲ့ပါတီနဲ့လွှတ်တော်အသီးသီးကကိုယ်စားလှယ်လောင်းတွေကိုမဲပေးရွေးချယ်ကြမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော်မှာပါတိုင်းရင်းဒေသတွေအပါအဝင်နိုင်ငံတဝန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျင်းပခွင့်ပြုထားတဲ့မဲဆန္ဒနယ်ကမဲယုံနေမှာမနက်6နာရီကနေစလို့မဲယုံဖွင့်လှစ်မှာဖြစ်ပြီးညနေ4နာရီထိမဲဆန္ဒရှင်ပြည်သူတွေလာရောက်မဲပေးခွင့်ရှိပါတယ်ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့ကမ္ဘာကယောဂါ COVID-19 ဖြစ်ပွားနေချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကူးစက်မြန်ယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီမဲပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးကြေညာထားတာပါမနေ့ပြန်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာတော့ကချင်ပြည်နယ်ပြည်သူပါတီဝိုင်းမော်မျိုးနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ကိုလွမ်းဆောင်ကမဲယုံတွေကိုသူကိုယ်တိုင်တွားရောက်လေ့လာစောင့်ကြည့်မယ်လို့ဆိုပါတယ်
မနေ့ပြန်ကတော့ပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ live ကြည့်ရှုစစ်ဆေးတဲ့ဟာဒီ observation လုပ်တဲ့ဟာကကျွန်တော်တို့ပြင်ဆင်ထားတယ်ပြီးအဓိကအနေနဲ့ကတော့ကျွန်တော်ဒီမဲယုံမှာရှိတဲ့အဓိကစနစ်တွေပေါ့နော်ကျွန်တော်တို့ဘယ်ပုံဘယ်နည်းတွေဖြစ်နေတယ်လဲပြီးရင်ကျွန်တော်တို့ကဒီမဲစင်းတွေကဘယ်လောက်ထိခိုင်မာတိကျမှုရှိတယ်လဲပြီးရင်မဲစင်းလက်မှတ်တွေအခုတချို့မဲမှာဆိုရင်ဒီ Youth Boy Commission တွေရဲ့လက်မှတ်မပါတစိတ်တုံးတွေမပါတဲ့ဟာတွေကျွန်တော်တို့ရှိနေတဲ့ဟာတွေကျွန်တော်တို့ဆိုတော့ဒီ Youth Boy မဲပေးတဲ့အချိန်မှာဒီမိဘပြည်သူတွေဘယ်လောက်ထိဒီ Fair and Fair လွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဘလောက်တိဖြစ်တယ်လဲပြီးရင်ဒီဘလောက်တိတို့ free consent လို့ပြောတယ်တို့ရဲ့သဘောဆန္ဒနဲ့အညီမဲထည့်နိုင်သလားမဲပေးတဲ့စနစ်တွေကတော့တကယ်လက်ခံနိုင်ဖွယ်ရှိသလားပြီးရင်ဘေးပါတီကဘလိုမျိုးမတမာမှုတွေလုပ်တယ်လဲဆိုတဲ့ဟာကိုအဓိကစောင့်ကြည့်သွားမှာဖြစ်ပါတယ်ဆရာ
မမနေ့ပြန်တိုင်းလုံးတိုင်းတာနဲ့ရွေးကောက်ပွဲကိုအထူးလေးလာစောင့်ကြည့်ဖို့အတွက်မန္တလေးတိုင်းတွင်းကလူငယ်အများစုပါဝင်တဲ့ကနောင် Institute အနေနဲ့လည်းပြင်ဆင်နေပါတယ်အဓိကကတော့တက်မတော်မဲယုံတွေကိုစောင့်ကြည့်ပြီးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့မဲမတမာမှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားဖို့ပြင်ဆင်ထားပါတယ်လို့ကနောင် Institute ရဲ့ Director ကိုတန်းမြတ်စုက VOA ကိုပြောပြပါတယ်
။စောင့်ကြည့်မဲ့ပုံစံကတော့ကျွန်တော်တို့ကမန္တလေးတိုင်း28မြို့နယ်ကျွန်တော်စောင့်ကြည့်လေ့လာဖို့ပြင်ဆင်ထားတယ်။အဲ့တော့ဒီကာလချိန်လေ့လာစောင့်ကြည့်သူကတော့18ယောက်ပါမယ်။ဒီကာလတို့လေ့လာစောင့်ကြည့်သူကတော့တစ်မြို့နယ်4ယောက်လုံးနဲ့28မြို့နယ်စောင့်ကြည့်တာမျိုးပြုလုပ်သွားမယ်။အဲ့ဒါအပြင်မှာကျွန်တော်တို့ကဘာလို့ခုပြင်ဆင်ထားသေးလဲဆိုတော့ဒီကတွေ့ရှိလာတဲ့သူရှိချက်တွေကိုကျွန်တော်တို့ကနေ့လည်ခင်မှာတစ်ချိန်ညနေခင်မှာတစ်ချိန်တင်ကျွန်တော်တို့ကနောင် Facebook ပေးရနေပြီတော့ထုတ်ပြန်ပေးသွားမှာရှိပါတယ်ဆရာမဘာလို့အထူးလေးပေးစောင့်ကြည့်လဲဆိုတော့တမရမဲယုံနေပေါ့နော်အဲ့ဟာဒီကိုကျွန်တော်တို့စောင့်ကြည့်ရပါမယ်ပေါ့နော်ဒါအထူးလေးပေးလုပ်မယ်ဟာတမရပြီးရင်တော့ရုပ်ောက်ပွဲမတမာမှုလို့ဟာမျိုးတွေကိုရုပ်ောက်ပွဲအငင်းပွားမှုတွေကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိတယ်ပြီးရင်တော့လူငယ်ပါဝင်မှုကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိမယ်ပေါ့အဲ့ဒီမှာမှကျွန်တော်တို့ကဒီတော့ပြန်မှာစောင့်ကြည့်လိလာကွန်ဘလောက်ထိခွင့်ပြုလဲမပြုလဲအဲ့လိုမျိုးတွေနော်ထဲသွင်းပြီးတော့စောင့်ကြည့်ရမယ်ရှိမယ်ပေါ့ဟုတ်တယ်ဆရာ
မနေ့ပြန်ရွေးကောက်ပွဲကျင်းပတဲ့အချိန်မှလည်းအထက်ဗမာပြည်ကဆရာဆရာမတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လိလာမယ့်အဖွဲ့တွေခွဲပြီးတော့မဲယုံတွေကိုတွားရောက်လိလာကြဖို့ပြင်ဆင်ထားတဲ့အခြေအနေကိုတော့အထက်ဗမာပြည်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတုတကပြောပြပါဗျ။
ဆရာဆရာမတွေစောင့်ကြည့်မယ်ကြည့်မဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့အညီပေါ့နော်အခုရွေးကောက်ပွဲဆိုင်ရာလွတ်လပ်ပြီးတကယ်လွတ်လွတ်လပ်လပ်မဲ့ပြီးကိုညာအောင်လို့ကျွန်တော်တို့ပြီးတော့အနောက်ဆက်ကင်းကင်းနဲ့ပေါ့နော်ဟိုကိုယုံကြည်ရဟိုလွတ်လပ်စွာမဲ့ပြီးနိုင်ဘူးလို့ကျွန်တော်တို့ကလေးလာစောင့်ကြည့်လို့မှာပါခင်ဗျအဲ့ပေါ်မှာဘယ်ဟာဒီအားနေချက်အားတာချက်ဒီကိုကျွန်တော်တို့ကယူကောက်ပွဲမှာရှစ်ခဲ့တဲ့ဟာဒီဖြစ်စင်ဒီအကုန်လုံးပေါ့နော်ပြန်ပြီးခြုံငုံသုံးသက်ပြီးတော့မှကျွန်တော်တို့တက်တူဆရာမြတ်သမဂ္ဂကနေပြီးတော့အစီအခံစာတင်ပြမှာပါခင်ဗျဟုတ်ကဲ့
မနေ့ပြန်ယူကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေအနေနဲ့ကတော့ရက်ွက်ကျေးရွာမြို့နယ်ယူကောက်ပွဲကော်မရှင်ကနေထုတ်ပေးထားတဲ့မဲယုံအမှတ်မဲစရင်နံပါတ်နဲ့မိမိတို့ရဲ့နာမည်မှတ်ပုံတင်ပါတဲ့မဲဆန္ဒရှင်တပ်သေးခန့်ကပ်ပြားကိုကင်ဆောင်လာရမှာဖြစ်ပြီးကိုဗစ်ရောဂါမကူးစက်စေရေးကျန်းမာရေးလမ်းညွှန်ချက်စည်းကမ်းချက်တွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနကအထူးသတိပေးနေပါတယ်။မနေ့ပြန်မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9800ကျော်ပါဝင်ရှင်ပြိုင်ကြမှာပါ။တနင်္ဂနွေလောက်အတိုင်းတာနဲ့မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်းက4300တာဝန်ယူမှာဖြစ်ပြီး မဲလာပေးမဲ့သူတွေကတော့38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမမ